ယူနန်ပြည်နယ်ကလဲယာစိုက်ပျိုးရေးသုံးပစ္စည်းတွေနဲ့မြန်မာလဲယာထွက်ကုန်တွေတိုက်ရိုက်လဲလှယ်ဖို့နောက်ဆုံးအဆင့်အသေးစိတ်ဆွေးနွေးညှိနှိုင်းတာကိုအခုမေလ12ရက်တရုတ်နိုင်ငံကုမင်းမှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေဆွေးနွေးသွားဖို့ရှိပါတယ်။မြန်မာနယ်စပ်ကဝင်လာတဲ့စံတွေကိုတရုတ်ကတရားမဝင်ကုန်စည်ဖြစ်သတ်မှတ်ပိတ်ဆို့ထားတာကြောင့်မြန်မာစံတန်ချိန်တောင်းတဲ့ချီပြီးနယ်စပ်မှာပိတ်မိနေသလိုနှစ်ဖက်ဆွေးနွေးညှိနှိုင်းမှုတွေနဲ့ဒီလိုအခက်အခဲတွေကိုရှော့ချသွားဖို့ကုန်တယ်တွေနဲ့တာဝန်ရှိသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်။ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ယူနန်ပြည်နယ်ရွှေချိုက်ကုမ္ပဏီနဲ့မြန်မာကြားလေယာထွက်ကုန်တဲ့လေယာသုံးစက်ပစ္စည်းတိုက်ရိုက်လဲလှယ်ဖို့ဧပြီလ22ရက်ကနေပြည်တော်မှာပဏမအဆင့်နားလည်မှုစာချုပ်လွှာရေးထုတ်ခဲ့ပြီးအခုမေလ12ရက်ယူနန်ပြည်နယ်ကုမင်းမြို့မှာဒီကိစ္စနဲ့ပတ်သက်လို့နောက်ဆုံးအဆင့်အသေးစိတ်ထပ်ဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာတရုတ်ကိုနယ်စပ်ကနေစံတန်းချိန်တက်တန်းလောက်ကိုနှစ်တိုင်းတင်ပို့နေပေမဲ့ဒါဟာတရုတ်ပြည်အတွက်ကတော့တရားမဝင်တဲ့ကုန်သွယ်မှုအဖြစ်ပဲအမြဲသဘောထားနေရပါအခုလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာပထမဆုံးနဲ့တရားဝင်ကုန်စည်ဖက်လှယ်တဲ့စနစ်အကောင်အထည်ပေါ်လာရင်တော့အခက်အခဲတွေထိုက်လျောက်ရောသွားနိုင်ကြောင်းစီးပွားကူးတန်းလက်ထောက်ထွန်းဝင်ဦးခင်မောင်လွင်က VOA ကိုပြောပါတယ်
ဒီကတော့နယ်စပ်ကုန်သွယ်မှုရတယ်ပြောပါတော့။ဆောင်းနယ်စပ်ကုန်သွယ်မှုရဲ့ကုန်ကိုယ်တွေမှာစနာတော်တဲ့ဟိုတားဆီးတီကြောင်းပြည်တယ်နဲ့တားဆီးကြောင်းစံချပိုးအချိန်မှာတက်ခဲ့ဖြစ်တာပေါ့။ဘာသာစီစဉ်လို့ပါမယ်ဆိုရှင်သူ့ဘက်ကလည်းပြည်ဝင်စပို့သွားနိုင်တဲ့အခြေအနေဖြစ်လာတယ်။ဒီလိုပေါ်တော့ဒီကျင်းနဲ့မြန်မာနိုင်ငံရဲ့ကုန်သွယ်မှုမှာဖြစ်နေတဲ့ခက်ခဲတွေကိုထိုင်နေအောင်ပြင်နိုင်တဲ့အခြေအနေဖြစ်ပါပြီ။ဒီကုန်သွယ်မှုကစပို့ချလာမယ်အခြေအနေဖြစ်လာတာပေါ့
။ဖေဖော်ဝါရီ25ရက်မှာတရုတ်ယူနန်ပြည်နယ်ကနယ်စပ်ကနေတရားမဝင်ဝင်လာတဲ့စံတွေကိုသူ့နိုင်ငံအတွင်းမှာစစ်ဆေးဖမ်းဆီးရာတွေလုပ်လာတဲ့အတွက်မြန်မာမူဆက်နယ်စပ်ကုန်သွယ်ရေးစခန်းမှာစံတန်ကြီး6000ကျော်လောက်အခုထိပိတ်မိနေပါတယ်။တရုတ်မြန်မာကြားလေယာထွက်ကုန်တဲ့လေယာသုံးစက်ပစ္စည်းတွေတိုက်ရိုက်လဲလှယ်ရဲ့စနစ်အကောင်အထည်ပေါ်လာမယ်ဆိုရင်တော့ဒီစံတွေကိုတင်ပို့နိုင်ဖို့လည်းစူးစမ်းသွားမယ်အကြောင်းမူဆက်နန်းခမ်းနယ်စပ်ကုန်သွယ်ရေးစံကုန်စည်တိုင်းဥက္ကဋ္ဌဦးတန်းထေးဦးကပြောပါတယ်။
အဲ့ဒီတင်ရရလေနေဆက်ကနေပြီးတော့ကုမစီဖန်နေတဲ့စနစ်နဲ့သွားတဲ့ခါမှာလေယာထွက်ကုန်တွေအဓိကပါတာပေါ့ပါတော့ကြတော့ဟိုဒီမူဆယ်မှာရောက်နေတဲ့ဟာတွေလည်းပါတာပေါ့အဲ့ဒီဟာတွေအဓိကထွက်အောင်ပေါ့ပထမဆုံးအနေနဲ့ပေါ့အဲ့ဒါကိုတင်ဖို့နိုင်အောင်တော့စူးစမ်းတဲ့အစီအစဉ်တစ်ခုတော့ရှိတာပေါ့အဲ့ဒါလည်းဟိုမှာကုမင်းမှာဒီအသေးစိတ်ပြန်ပြီးတော့လုတ်တဲ့ဟာတွေလုတ်ပြီးရတယ်ပို့လို့ရမယ်လို့ကျွန်တော်ကြားသိရတယ်ဗျဟုတ်ကဲ့
တရားမဝင်ကုန်သွယ်ရေးမှာစံအရေးသွေးတတ်မှတ်ချက်မရှိပေမဲ့လည်းကုန်ပစ္စည်းချင်းတရားဝင်တိုက်ရိုက်လဲလှယ်မှုစနစ်မှာတော့ယူနန်ပြည်နယ်အစိုးရနဲ့မြန်မာနိုင်ငံကုန်သွယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တွဲဖက်ဆောင်ရွက်တဲ့နေရာမှာအရေးအသွေးကိုဦးစားပေးဆောင်ရွက်သွားဖို့ရှိကြောင်းစံစဘာအသင်းချုပ်တွဲဖက်ထွေထွေအတွင်းရေးမှူးဦးနေလင်းစင်ကအခုလိုပြောပါတယ်
။ကျုပ်ကဝယ်စံတွေကတရားဝင်ဝယ်မယ်ဆိုရင်အရေးသွေးတတ်မှတ်ချက် quality ကောင်းတဲ့စံ quality စံတွေပြည့်တဲ့စံမှာဘာမှတော့မဆိုင်မဲ့စံဆိုင်မဲ့အဲ့ကတော့ဆန်ရမယ်ကိုလေးကမျိုးရည်သေးကောင်းကောင်းနဲ့ကြည့်တယ်။ဒီဆက်မှာကားတိတ်နေဆန်ရည်ဘလောက်ကြာပြီလဲ။ဆိုကျင်နာဗျာ။ထိသိမ့်ထားဆိုမကောင်းရင်ဒါတွေသူတို့ဟိုဘက်ကယူနိုင်တယ်။ဒါလည်းကျွန်တော်မသိရသေးဘူး။ဆိုတော့ကျွန်တော်ကတော့ညှိရမှာပေါ့နော်။သူယူနိုင်တာယူနိုင်တယ်ဘယ်လိုမှမယူနိုင်မယ်။မယူနိုင်ဘူးဆိုရင်ဘယ်လိုလုပ်မလဲ။သူတို့မယူနိုင်တဲ့ဒါကြီးကိုမကောင်းတာရင်းနှီးထိုးပေးရင်စပြီးတရုတ်နဲ့မြန်မာနဲ့ပတ်လုံးစပြီးတော့ဟိုညှိရတဲ့အခါမှာဒီဘက်ကယူသေးမကောင်းတဲ့ဆန်ရည်စပြီးစဖို့ပါတယ်လို့ဆိုခဲ့ရင်သုံးဆန်နဲ့ပဲပြောင်းမယ်။ကြောင်လည်းကျွန်တော်အများကြီးထားမှာနော်
ယူနန်ပြည်နယ်နဲ့ဒိုက်ရိုက်ကုန်စည်လဲလှယ်ရေးစနစ်မှာမြန်မာဘက်ကစံတကြားပြောင်းတဲ့တခြားလေယာထွက်ကုန်တွေနဲ့တရုတ်ဘက်ကလေယာသုံးစက်ပစ္စည်းရဲ့အပြင်ဓာတ်မြေဩဇာတန်နဲ့တန်မဏိတွေတန်မိုးတူချင်းလဲလှယ်ကြမှာဖြစ်ပါတယ်